မြန်မာနိုင်ငံကမကွေးတိုင်းရခိုင်နဲ့မွန်ပြည်နယ်တွေမှာရေဘေးဒုက္ခကြီးကြီးမားမားကြုံတွေ့နေရပါတယ်။မွန်ပြည်နယ်မှာဆိုရင်အနှစ်40ကျော်တွင်မကြုံဘူးတဲ့အဆိုးဝါးဆုံးရေဘေးဒုက္ခကြုံတွေ့နေရတဲ့အကြောင်းဒေသခံတွေကပြောပါတယ်။ဒီလိုအခြေအနေနဲ့ပတ်သက်ပြီးတော့လည်းရန်ကုန်မှာရှိတဲ့အမေရိကန် တန်ယုံကနေပြီးတော့အသက်65ကျော်အမီတာစုတွေနဲ့နေသူထပ်တူထမ်းများဝန်းနေကြောင်းကြေညာချက်ကိုလည်းမနေ့ကထုတ်ပြန်ထားပါတယ်ရှင်။အလားတူကျမတို့ဒီအိန္ဒိယချင်းထိုင်းနိုင်ငံမဲဆောက်မြို့ရဲ့မြောက်ဖက်63ကီလိုမီတာလောက်မှာရှိတဲ့နယ်လဒုက္ခသည်စခန်းမှာဂျွန်လ9ရက်နေ့ကတောင်ကြီးတက်လာတဲ့အတွက်လည်းဒုက္ခသည်တွေရဲ့အိန္ဒိယကျော်ရေမြင့်
ပျက်စီးဆုံးရှုံးခဲ့ရတာတွေနဲ့ပတ်သက်လို့ဗီဒီယိုမြန်မာပိုင်းသတင်းတောက်မဲအီမာကသတင်းပေးပို့ထားပါတယ်။ကမ်းမြန်မာနယ်စပ်ကအကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့လူဦးရေ4000ကျော်9000နီးပါးခိုလုံနေတဲ့မဲလဒုက္ခသည်စခန်းမှာမိုးများပြီးတောင်ကျရေကျလာတဲ့အတွက်အင်အလုံးပေါင်း100ကျော်ရေနစ်မြုပ်ခဲ့ပြီးပျက်စီးခဲ့တယ်လို့အစားအသောက်ရိတ်ခါတွေအသုံးဆောင်ပျက်စီးတွေလည်းပျက်စီးပုံပြီးရေ ရာနဲ့နှလုံးမြုပ်သွားတယ်လေ
ဟုတ်ကဲ့
ပစ္စည်းတွေပါတယ်အကုန်လုံးပါလာပဲဆံတွေအိုးတွေခွဲတွေအကုန်လုံးပါလာတယ်ဟောနေအိုးတွေပါတော့မျောတာပေါ့နော
်ဟုတ်ကဲ့
ဒီကတော့မမျောတာဘူးပစ္စည်းတော့ပစ္စည်းအချို့ရတယ်ပစ္စည်းပေါ့အချီးဘူးလေချီးချီးဘူးလေဒါပေမဲ့ဒီလောက်တော့ဟိုနေရာနဲ့လေတောင်းရကြပါအဲ့ဒီဆက်ရတာပဲလေရကြတာပဲ
ရည်ရည်တာဆင်ခဲ့ရတဲ့ဒုက္ခတွေနဲ့ပတ်သက်ပြီးတော့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတော့အကူအညီပေးရင်းလှုပ်ဆောင်နေတယ်လို့လည်းဆိုပါတယ်။အရင်မြမအစ်အစိုးရလက်ထက်ကဖိနှိပ်မှုတွေကြောင့်ဖက်ပြေးတိမ်းရှောင်ခဲ့ကြရတဲ့တိုင်းရင်းသားဒုက္ခတွေတွေကိုထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခတွေစခန်း၉ခုမှာထိုင်းအစိုးရကခေါ်လုံွင့်ပေးထားတာဖြစ်ပါတယ်။အဲ့ဒီဒုက္ခတွေစခန်း၉ခုထဲမှာတည်ရင်ဒုက္ခတွေစခန်း၂ခုလည်းပါဝင်တာပါ။ဒီဒုက္ခတွေစခန်းတစ်ခုမှာတော့ဒုက္ခတွေပေါင်း 13,000 ကျော်ခိုလုံနေထိုင်နေကြတာဖြစ်ပြီးပြန်တဲ့ကရင်ဒုက္ခတွေစခန်းတွေမှာခိုလုံနေတဲ့ဒုက္ခတွေတွေအားလုံးပေါင်းမယ်ဆိုရင်တော့ထိုင်းမြန်မာနယ်စပ်ကစခန်းတွေမှာဒုက္ခတွေသသိန်းနီးပါးလောက်ခိုလုံနေထိုင်နေကြတာဖြစ်ပါတယ်။ဒီရင်ဒုက္ခတွေစခန်းတွေကတော့မေလ၊မေလဦး၊မေရာမူ၊ခန်းရင်၊ဗန်းတုံရန်၊လိုဘိုအုံးဖန်စတဲ့ဒုက္ခတွေစခန်းတွေအနက်မေလဒုက္ခတွေစခန်းကတော့အကြီးဆုံးဒုက္ခတွေစခန်းလေးဖြစ်ပါတယ်ရှင်။